အမေရိကန်နောက်ဘက်ကမ်းရိုးတန်းဒေသကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ပြည်နယ်ပြင်တခြားဒေသတွေအထိတောက်ကြနေနှောင်းပိုင်းအထိတော်မီအရေအတွက်တရာကျော်လောင်ကျွမ်းနေပါတယ်။ဒီတော်မီကြောင့်မြို့လုံးကျွတ်ထိခိုက်ပျက်စီးတာတွေရှိထားသလိုသေဆုံးသူကလည်း24ဦးထက်မနည်းရှိနေပါပြီ။အော်ရီဂွန်ပြည်နယ်မှာဆိုရင်အင်ဂျီထောင်ပေါင်းများစွာပျက်စီးခဲ့ပြီဖြစ်သလိုမြေဧကထောင်ပေါင်းများစွာလည်းမီးလောင်ကျွမ်းခံထားရပါတယ်။ပြည်နယ်လူဦးရေရဲ့ဆယ်ရာခိုင်နှုန်းကျော်ဖြစ်တဲ့လူ9သိန်းကျော်ကိုကဲဆဲရွှေပြောင်းရေးနီလန်းတနီနီနဲ့ကဲထုတ်ထားရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာတော့လူပေါင်း 68,000 ကျော်ကိုကဲထုတ်ပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ဒေသရင်းနေရာအများပြားမှာမိခိုးလုံးကြီးနဲ့ပြာမုံတွေသိပ်သီးလွန်းလာကြောင်းဒေသခံတွေအိမ်ထဲမှာပဲနေကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားပါတယ်။တာဝန်ရှိသူတွေအနေနဲ့တော်မီတွေကိုနှိမ့်သက်ဖို့ကြိုးစားနေရယုံသာမကဆိုရှယ်မီဒီယာတွေပေါ်မှာသတင်းမှားနဲ့လှုပ်ကြံသတင်းတွေဖြန့်နေတာကိုလည်းရင်ဆိုင်ဖြေရှင်းနေကြရပါတယ်။လက်ရစွန်းနဲ့လက်ဝဲစွန်းအုပ်စုတွေကမိစရှုခဲ့တာဆိုတဲ့လှုပ်ကြံသတင်းတွေကိုဖြန့်ဝေနေကြတာပါပြောဆိုချက်တချို့အပေါ်စုံစမ်းစစ်ဆေးခဲ့ပြီးအခုချိန်ထိတော့မှန်ကန်မှုမရှိဘူးဆိုတာတွေ့ထားရတယ်လို့ FBI ကတောက်ကြနေမှာပြောထားပါတယ်ရှင်